ပေါ်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီချမှတ်ခြင်းတုံးပြီးတော့အယက်သားအစိုးရအုပ်ချုပ်နေပြီလို့ဆိုပေမဲ့အေဂျင့်သာယာရှိနေပြီလားဆိုတဲ့အမေးကိုတော့အဖြေရခဲ့ပါလိမ့်မယ်မြို့ကြီးပြည်ကြီးတွေမှာစားကြသွားကြပျော်ပါနေနိုင်ကြပေမဲ့နေစုံနေပြရဝိဒေတာတွေမှာတော့နေစဉ်နဲ့အမျှအစိုးသလိုစစ်ပီးဒုက္ခတွေပဲစစ်ဆောင်ဒုက္ခတွေတရင်တွေကိုကြားနေရပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲကချင်ပြည်နယ်မှာအစိုးရနဲ့ KIA တို့တိုက်ပွဲတွေပြန်ပြီးတော့ဆလာတဲ့အတွက်ကြောင့်ဒေသခံတွေအိုးအိမ်စွန့်ပစ်ပြီးထွက်ပြေးကြစစ်ဆောင်စခန်းတွေမှာသွားနေကြရတာရှင်းနှစ်ပြေးသွားပြီဆိုပြီးတော့အထိမ်းအမှတ်ပွဲတွေလုပ်ခဲ့ကြပါတယ်ကချင်ပြည်နယ်ကရင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်တို့အပြင်အခုနောက်ဆုံးချင်းပြည်နယ်တောင်ပိုင်းပလက်ဝဒေသမှာပါစစ်ဘေးရှောင်စခန်းတွေပေါ်ထွက်နေတာမသိချင်မကြားချင်လို့မရပါဘူးအားလုံးပေါင်းလိုက်မယ်ဆိုရင်အစိုးရထုတ်ပြန်ထားတဲ့စည်ရင်းအရာပဲစခန်းပေါင်း140ရှိပြီးတော့စစ်ဘေးဒုက္ခသည်စုစုပေါင်း 36,000 ကျော်ရှိနေတယ်လို့သိရပါတယ်အစိုးရစည်ရင်းဇယားထဲမှာမပါဝင်တာကဘလောက်ရှိမယ်ဆိုတာမှန်းဆလို့တော့မရပါဘူးကရှင်ပြည်နယ်က KIA ထိန်းချုပ်နယ်မြေတွေမှာစစ်ဘေးဒုက္ခတွေ 9,000 လောက်ရှိတယ်လို့လည်းကြားသိရပါတယ်ဒီလူတွေထဲမှာစားစရာမရှိသူတွေအမိုးအကာကင်းမဲ့နေသူတွေလည်းအများကြီးပါဝင်ကြပါတယ်အလားတူပဲရခိုင်ပြည်နယ်မှာဆိုရင်ပြီးခဲ့တဲ့6လကျော်ကာလအေးအေးရခိုင်တပ်တွေနဲ့မြမတပ်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်လာလို့စစ်ဘေးဒုက္ခတွေပေါင်း 4,000 နီးပါးရှိနေပြီလို့ရခိုင်အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်အဲ့ဒီရခိုင်ပြည်နယ်ကတပ်မတော်နဲ့အေးအေးဖွဲ့တို့ရဲ့တိုက်ပွဲတွေဟာလွန်ခဲ့တဲ့2လလောက်ကချင်းပြည်နယ်တောင်ပိုင်းပလက်ဝခရိုင်နယ်အထိအောင်ကျယ်ပြန့်သွားပြီးဒေသခံတွေ1000နီးပါးလောက်အထိဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒီလောက်များပြားလာတဲ့ဒုက္ခတွေတွေကိုအစားအစာနဲ့ကယ်ဆယ်ရေးပစ္စည်းတွေထောက်ပံ့ပေးဖို့အစိုးရကဘလောက်လှုပ်ပေးနိုင်ပါသလဲ။ဘလောက်လှုပ်ပေးခဲ့ပါပြီလဲ။စခန်းအသီးသီးမှာရှိတဲ့ဒုက္ခတွေကတော့အစိုးရကူညီထောက်ပံ့မှုဆိုတာဟာစင်ပစပ်နှမ်းပက်တယ်လို့ပါပဲလို့ပြောကြပါတယ်။အစိုးရပိုင်းကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့တတ်နိုင်သလောက်လှုပ်ပေးနေပါတယ်စစ်ဆောင်စခန်းတွေပိတ်သိမ်းပြီးဒုက္ခသည်တွေကိုရရွာပြည်နိုင်ရေးနဲ့ပြည်내နေရာချထားရေးအစဉ်ပြေအောင်လက်တွေ့ကွင်းဆင်းပြီးတော့အကောင့်ထဲပို့သွားဖို့စီစဉ်နေပါတယ်လို့လည်းပြောပါတယ်ကရှင်ပြည်နယ်မှာရောရခိုင်ပြည်နယ်မှာပါပုဂ္ဂလိကလူမှုအဖွဲ့အစည်းတွေကတွားရောက်ကူညီတာကိုအစိုးရကပိတ်ပင်ထားလို့အခက်အခဲတွေအများကြီးတွေ့ရတယ်လို့လည်းပြောကြပါတယ်ဒုက္ခသည်တွေကိုသူတို့ကူညီထောက်ပံ့တဲ့ပစ္စည်းတွေတစ်ဖက်ရန်သူလက်ထက်ကိုရောက်သွားမှစိုးရိမ်လို့ပိတ်ပင်ထားတာလို့အာဏာပိုင်တွေကပြောပါတယ်။ဒါဟာနီလာကြပါရဲ့လားဆိုတာစဉ်းစားသင့်ပါတယ်။မကြသေးခင်ကပဲကုလသမဂ္ဂအရေးပေါ်ကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးမစ်အဆလာမြူလာဆိုသူကမြန်မာနိုင်ငံကိုရောက်သွားခဲ့ပြီးကချင်နဲ့ရခိုင်ပြည်နယ်တို့ကစစ်ဘေးဒုက္ခသည်အရသာပြည်သူတွေကိုအကူအညီပေးသွားမယ်သူတို့ရဲ့နေရင်းရရွာတွေကိုပြန်နိုင်မဲ့နီလန်းတွေတွေ့လာအောင်ဝိုင်းဝန်းလှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်။အစိုးရဆိုတာကိုယ့်ပြည်သူတွေထောင်နဲ့တောင်းနဲ့ကြီးပြီးဆင်းရဲဒုက္ခရောက်နေပြီဆိုရင်တက်တာမှုရအောင်တခုခုလှုပ်ပေးရမယ်တာဝန်ရှိပါတယ်။လက်နဲ့ကင်ပြည်ပခါတွေကိုနိုင်ငံရေးနီလန်းနဲ့မဖြေရှင်းနိုင်သေးခင်မှာတိမ့်နဲ့ချီးနေတဲ့ဒီစစ်ဘေးဒုက္ခတွေတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအလှူရှင်တွေလွတ်လွတ်လပ်လပ်ကူညီခွင့်ပေးဖို့တိုက်ပွဲဖြစ်ပွားရာဒေသတွေကိုပြည်တွင်းပြည်ပသတင်းမီဒီယာသမားတွေကိုလွတ်လွတ်လပ်လပ်နဲ့သတင်းယူခွင့်ပေးဖို့ဆိုတာတွေကိုလည်းပဲအစိုးရဘက်ကစဉ်းစားပေးတင်ပါလေဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်ဆိုရင်အစိုးရအပေါ်မှာလေးစားသမှုလည်းပဲပိုးပြီးရှိလာမှာပါဆိုတာထောက်ပြလိုက်ပါရစေခင်ဗျာ